ခိုင်ပြည်နယ်တွင်လုံခြုံရေးတပ်အင်အားအလို့အကျိုးသုံးစွဲမှုကြောင့်ဥရောပတမကနောက်တမကအဖွဲ့ဝင်နိုင်ငံတွေကမြန်မာတမတော်ကာကွယ်ရေးဦးစီးချုပ်နဲ့တမတော်အကြီးအကဲတာဝန်ရှိသူတွေကိုဖိတ်ကြားမှုဆိုင်းငံ့ထားမှာဖြစ်တယ်လို့လက်ရှိကာကွယ်ရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေကိုလည်းပြန်လည်သုံးသပ်မယ်လို့ဥရောပကောင်စီကပြောဆိုလိုက်ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုရိုဟင်ဂျာအများစုပါတဲ့လူ၅သိန်းလောက်ထွက်ပြေးရတဲ့ကိစ္စနဲ့ပတ်သက်ပြီးဥရောပကောင်စီကမြမရေးဆုံးဖြတ်ချက်မှာထည့်သွင်းလိုက်တာပါ။ဒါအပြင်လက်ရှိချင်းသုံးနေတဲ့လက်နက်နဲ့စစ်သုံးပစ္စည်းရောင်းချမှုတမျက်မှုကိုလည်းဆက်လက်ထားရှိဖို့ဥရောပသံတမန်ကအတည်ပြုပါတယ်။ရခိုင်ပြည်နယ်တွင်အကြမ်းဖက်မှုတွေကနေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးကြရတဲ့အများစုရိုဟင်ဂျာတွေဖြစ်တဲ့လူတွေဘေးကင်းလုံခြုံမှုရှိရှိလူကုန်တိုက်ခါနဲ့အညီဌာနေပြန်နိုင်ရေးကအရေးအကြီးဆုံးဖြစ်ပြီးရခိုင်ပြည်နယ်တွင်ဒေသအများအပြားမှာတားမြစ်ခံထားရတဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာအထောက်အကူတွေနဲ့မီဒီယာတွေဝင်ရောက်ခွင့်ပေးဖို့ဒီကနေ့ထုတ်ပြန်လိုက်တဲ့ဥရောပကောင်စီရဲ့မြမအရေးဆုံးဖြတ်ချက်ထဲမှာတောင်းဆိုထားပါတယ်။အကြမ်းဖက်မှုအလုံးကိုဗက်ပေါင်းဆောင်ကချက်ချင်းရပ်ဖို့လဲဥရောပကောင်စီကတောင်းဆိုသလိုမြမစစ်တပ်အနေနဲ့စစ်စင်ရေးတွေကိုရပ်ဖို့အရက်သားတွေကိုခွဲခြားဆက်ဆံမှုမရှိဘဲနိုင်ငံတကာလူ့အခွင့်အရေးဥပဒေပြဋ္ဌာန်းချက်တွေနဲ့အညီအသေးအချာဆောင်ရွက်ဖို့ကိုလည်းတိုက်တွန်းပါတယ်။အခြေအနေတွေတွတ်တက်မှုမရှိရင်ဥရောပကောင်စီဘက်ကနောက်ထပ်အရေးယူမှုတွေဆက်ပြီးလှုပ်သွားဖို့ရှိသလိုအခြေအနေတွတ်တက်လာခဲ့ရင်လည်းတုံ့ပြန်ဖို့အစဉ်နဲ့ရှိတယ်လို့ဥရောပကောင်စီကြေညာချက်ကဖော်ပြပါတယ်။မြမဒီမိုကရေစီအသွင်ကူးပြောင်းရေး၊ငြိမ်းချမ်းရေး၊အမျိုးသားပြန်လည်ရင်ကြားစေရေးနဲ့လူမှုစီးပွားဖွံ့ဖြိုးရေးတို့ကိုဥရောပကောင်စီကဆက်လက်ထောက်ပံ့သွားမှာဖြစ်တာကြောင့်မြမဆွေရဘက်ကရခိုင်ကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုအပြည့်အဝအကောင့်ထဲပေါ်နိုင်ရေးပံ့ပိုးဖို့အစဉ်နဲ့ရှိတယ်လို့လည်းကြေညာချက်မှာဖော်ပြပါတယ်ရှင်။